This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှခင်ဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစပြီး Radio NUG ညပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ20ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မင်းကွန်းဒေသကိုစစ်ကောင်စီ၄ချောင်းတိုက်ခိုက်တာကြောင့်ဘာသာရေးအဆောက်အအုံတချို့ပျက်စီးတဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းမင်းကွန်းရှီအောင်ယဉ်ကျေးမှုနယ်မြေမှာစစ်ကောင်စီက၄ချောင်းတိုက်ခိုက်မှုလုပ်ခဲ့တာကြောင့်ဘာသာရေးအဆောက်အအုံအချို့ပျက်စီးသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်အကြံပေးစီကောင်စီဟာမနေ့ကမလ19ရက်နေ့ည7နာရီခန့်မှာမင်းကွန်းပထိုးတော်ကြီးနဲ့မြသိန်းနံစီတီကြားနေရာကိုလေရင်နဲ့ဘုံကျဲပြီးတော့ဆက်တက်နှက်တွေနဲ့ပစ်ခတ်ခဲ့တာကြောင့်အနီးမှာရှိတဲ့ဘုံကြီးကျောင်းနဲ့တိလာရှင်ကျောင်းအဆောက်အုံတွေပျက်စီးသွားတယ်လို့ဒေသနေပြည်သူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြထားတာဖြစ်ပါတယ်။မင်းကွန်းဒေသမှာအခုရက်ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့တာရှိပေမဲ့မနေ့ကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလာရောက်တိုက်ခိုက်ခဲ့တာလို့သိရပါတယ်။စစ်တပ်ကလေကြောင်းတိုက်ခိုက်တဲ့နေရာဟာမင်းကွန်းပထိုးတော်ကြီးအနောက်ဘက်မနောမယတောင်ကုန်းဖြစ်ပြီးတော့စစ်ကောင်စီစခန်းဟောင်းနေရာလို့သိရပါတယ်။မင်းကွန်းဒေသမှာစစ်အုပ်စုနဲ့ပြူစောတိအင်အား90ခန့်ရှိပြီးတော့မင်းကွန်းရဲစခန်းနဲ့မြသိန်းတန်စီတီအနီးမှာအထိုင်ချတက်ဆွဲနေတဲ့အတွက်ကြောင့်လုံခြုံရေးစိတ်မချရတဲ့အနေအထားဖြစ်နေကသတိနဲ့နေရတယ်လို့ဒေသနေပြည်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ။ဆလဘီအင်းစိန်မြို့နယ်မှာရှိတဲ့အမှတ်နှစ်မှုကင်းရဲတပ်ဖွဲ့ CID ရုံးကိုဖောက်ခွဲတိုက်ခိုက်ရာမှာစစ်ကောင်စီတပ်ဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်အောင်မင်္ဂလာတုံလမ်းမကြီးဘေးကအမှတ်နှစ်မှုကင်းရဲတပ်ဖွဲ့ကမှုကင်းရဲတပ်ဖွဲ့ CID ရုံးကိုအကြီးစားအဝေးထိန်းမိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့ရမှာကင်းသမားအချို့ထိခိုက်ဒဏ်ရာရသွားတယ်လို့ရန်ကုန် Urban Colon အဖွဲ့ကဒီကနေ့မလ20ရက်နေ့မှာထုတ်ပြန်ထားပါတယ်။အင်းစိန် CID ရုံးကိုမနေ့ကမလ19ရက်နေ့ည7နာရီခန့်အချိန်မှာအဝေးထိန်းမိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးပြင်းထန်ဒဏ်ရာရသွားသူတွေကိုဆေးရုံခေါ်သွားတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုအပြီးမှာအောင်မင်္ဂလာတုံလမ်းမကြီးတလျှောက်ရဲနဲ့စစ်သားတွေပိတ်ဆို့စစ်ဆေးတာတွေလုပ်ခဲ့ပြီးမြေတော်လိုင်းရဲဘော်တွေအန်ဒီကင်းတယ်လို့လည်းသိရပါတယ်။မြေပြင်သတင်းပေးအင်အားကောင်းစေဖို့ရန်ကုန်မြို့တော်မှာနေထိုင်ကြတဲ့ပြည်သူလူထုအနေနဲ့ Rangoon Urban Colon Telegram ဖြစ်တဲ့ @RUC Info ကိုဆက်သွယ်ပြီးတော့မြေပြင်သတင်းအချက်အလက်တွေပေးပို့ကြဖို့ Rangoon Urban Colon အဖွဲ့ကမေတ္တာရက်ခံထားပါတယ်ခင်ဗျာ။ဆလဘီဖန်စီရမိတဲ့မွေးရည်ဆေးတွေနဲ့ပတ်သက်တဲ့ဆေးကောင်စီထုတ်ပြန်ချက်ဟာနိုင်ငံရေးတိုက်ခါချတဲ့ရုံမာမှုတက်တက်တာဖြစ်တယ်လို့ AA တုံ့ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်မြို့တော်မှာကျပ်96ဘီလီယံကျော်တန်ဖိုးရှိတဲ့မွေးရည်ဆေးတွေဖမ်းမိတာနဲ့ပတ်သက်လို့ဆေးကောင်စီရဲ့ထုတ်ပြန်ချက်ဟာနိုင်ငံရေးတိုက်ခါချတဲ့ထိုးနှက်တိုက်ခိုက်ရုံမာမှုတာဖြစ်တယ်လို့ရခိုင်တပ်တော် AA ကတုံ့ပြန်ပြောဆိုလိုက်ပါတယ်။အကြမ်းဖက်ဆေးရဆိုးတက်ဆေးကောင်စီရဲ့ဝါဒဖြန့်ချီရေးရုပ်တံတွေနဲ့သတင်းစာတရင်ကြံရွေမှာမလ18ရက်နေ့နဲ့19ရက်နေ့တွေမှာဖော်ပြခဲ့တဲ့မူရည်စီဖန်းစီရမိတဲ့တရင်နဲ့ပတ်သက်လို့ AA ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာမူရည်မှောင်ခူဂိုင်းတွေစီကနေကျပ်96ဘီလီယံကျော်တန်ဖိုးရှိတဲ့ Ice လို့ခေါ်တဲ့ Methamphetamine 3တန်ကျော် Ketamine 200ကီလိုဖန်းစီရမိခဲ့တယ်လို့စစ်ကောင်စီလက်အောက်ခံမူရည်စီဝအလွဲသုံးမှုထိန်းချုပ်ရေးဗဟိုကော်မတီ CCDAC မြန်မာကစွပ်စွဲထားတာကို AA ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။စီအေးအရာအရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာမူရည်စီဝဖန်းစီရမိမှုနဲ့ပတ်သက်လို့ အေးအေးအမီနာမကိုထည့်သွင်းထားရုံတည်းမဟုတ်ပဲဆက်ဆက်ပတ်သက်နေတယ်ဆိုပြီးတော့ဆွဆွေးနေတယ်လို့အေးအေးဘက်ကဆိုထားပါတယ်ဒီမူရစ်စေဝါသတင်းနဲ့အေးအေးအကြားဘယ်လိုမှဆက်ဆက်မှုမရှိဘူးဆိုတာအတိအလင်းပြောလို့ကြောင်းလဲအေးအေးကရှင်းပြထားပါတယ်စစ်ကောင်စီရဲ့ဆွဆွဲချက်ဟာယုတ်တိမရှိတဲ့အပြင်နိုင်ငံရေးတိုက်ခချတဲ့ဆွဆွဲချက်တစ်ခုသာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါရီလက်ရှိအချိန်မှာဖက်စစ်အကြမ်းဖက်ဆီယာဆိုးတက်စစ်ကောင်စီဟာအေအေကိုစစ်ရှုံးတဲ့ကာလဖြစ်တဲ့အပြင်အိန္ဒိချင်းနိုင်ငံတွေနဲ့နိုင်ငံတကာအလဲမှာအရှက်ရနေချိန်လည်းဖြစ်နေတာကြောင့်ရှက်ရမ်းရမ်းပြီးတော့ ULA AA အဖွဲ့အစည်းကိုအညိုအတီးနဲ့နိုင်ငံရေးအရာထိုးနှက်တိုက်ခိုက်မှုတစ်ခုသာဖြစ်တယ်လို့ AA ကသုံးသပ်ထားပါရီမွေးစည်းဝါဒူးစီရိုက်မှုတွေနဲ့ခစ်တဲ့အွန်လိုင်းလောင်းကစားကြားပြန့်ကိစ္စတွေဟာအကြမ်းဖက်စစ်အုပ်စုဖက်စစ်စစ်ကောင်စီထိန်းချုပ်ထားတဲ့နေရာတွေဖြစ်တဲ့နေပြည်တော်ရန်ကုန်မန္တလေးအပါအဝင်သူတို့လက်သက်မွေးထားတဲ့ပြည်သူစစ်တွေကြီးစိုးထိန်းချုပ်ရာနယ်မြေတွေနဲ့အကျဉ်ပြက်အဂရီလိုက်စားလက်ပီးလက်ယူလုပ်နေတဲ့စစ်ဗိုလ်ချုပ်ကြီးတွေပိုင်ဆိုင်တဲ့နေရာမှာအဓိကတွေ့ရလေရှိတယ်လို့လည်းအေအေကအသိပေးထားပါတယ်လောင်ကစားမှုတွေနဲ့မူရစီကိစ္စအလုံးမှာလက်စားနေတဲ့စစ်ဗိုလ်ချုပ်ကြီးတွေပါဝင်ပတ်သက်နေတဲ့အတွက်ကြောင့်သူတို့လက်ချက်ဖြစ်တယ်ဆိုတာညင်းမရတဲ့အထောက်အထားတွေကတက်တည်ခံနေတယ်လို့အေအေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ရှုံးကောင်စီစူးမှုနေမြေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်လိုနေရာတွေမှာမူရစီဝါရောင်းဝယ်မှုတွေထိမနိုင်သိမ်းမရဖြစ်နေပြီးတော့ကြားဖြန့်ကိစ္စတွေမှာလည်းစစ်ဗိုလ်ချုပ်တွေပါဝင်ပတ်သက်နေတယ်ဆိုတာနိုင်ငံတကာအသိဖြစ်နေပေမဲ့စစ်ရှုံးနေတဲ့မင်းအွန်လိုင်းဟာစီအေးအရာဒေါ်လာရေးတက်တွေကိုမရှင်းနိုင်တော့တဲ့အချိန်မှာဒေါ်လာရေးတက်တွေကပဲမူရစီဝါဖြန့်ဝေနေတဲ့အောင်ဝါဒဖြန့်နေတာလို့နိုင်ငံရေးစီအေးလိလာနေသူတွေကလည်းသုံးသပ်ပြောဆိုနေကြပါရခင်ဗျာဆက်လက်ပြီးမုံရွာမန္တလေးလမ်းအတိုင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ရမှာစစ်တပ်က3ဦးသေဆုံးပြီးတော့10ဦးဒဏ်ရာရတဲ့တဲ့ရင်ကိုထင်ပြပေးပါမယ်။စကိုင်းတိုင်း6ဦးမျိုးနယ်ကိုဖျက်ဆီးသွားတဲ့မုံရွာမန္တလေးလမ်းပိုင်းမှာခြေလင်းစစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ရမှာစစ်တပ်က3ဦးသေဆုံးပြီးတော့10ဦးဒဏ်ရာရသွားတယ်လို့လျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တပ်ရင်းတက်ခွဲ3ကပြောဆိုထားပါတယ်။6ဦးမျိုးနဲ့နေရီကန်အချမ်းဘတ်စစ်စခန်းကနေအင်အား60ခန်းနဲ့ထွက်လာတဲ့စစ်ကြောင်းနဲ့6ဦးမျိုးတွင်ကနေထွက်လာတဲ့အင်အား40ခန်းပါစစ်ကြောင်းမုံရွာမန္တလေးလမ်းအတိုင်းခြေလင်းစစ်ကြောင်းထိုးလာတာကိုမလ16ရက်နေ့ကတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဲဒီစစ်ကြောင်း6ဦးမျိုးအရှိတ်2မိုင်ခန့်အကွာကိုရောက်လာချိန်မှာတော်လိုင်းရဲဘော်တွေကမိုင်းဆွေးတိုက်ခိုက်ခဲ့ရာစစ်သားအများအပြားထိခိုက်ဒဏ်ရာရသွားပြီးတော့ထွက်ပြေးသွားတဲ့စစ်သားတွေနဲ့စစ်ကြောင်းပြန်စုဖွဲ့နေချိန်မှာတော်လိုင်းရဲဘော်တွေက drone နဲ့ထက်မှန်ပုံချဲတိုက်ခိုက်ခဲ့တာလို့အသိပေးထားပါတယ်။drone ဘုံကျဲတိုက်ခိုက်ချိန်မှာနီးစက်ရအဆောင်တစ်ခုတည်းဝင်းရောက်ပုံခုနေတဲ့စစ်သားတွေကိုတော်လိုင်းရဲဘော်တွေက RPG တစ်လုံး40မမဘုံဒီလေးလုံးပြစ်သွင်းတိုက်ခိုက်ရမှာလေစစ်သားတွေထိခိုက်သေးဆုံးတာတွေရှိတယ်လို့သိရပါဗျ။အဲ့ဒီစစ်ကြောင်းနဲ့တော်လိုင်းရဲတပ်ဖွဲ့တွေတနအီကြောကြတိုက်ပွဲဖြစ်ပွားခဲ့ပြီးတော့အကြမ်းဖက်စစ်သားတွေဟာမုံရွာမန္တလေးလမ်းပိုင်းမှာတွာလာနေတဲ့ပြည်သူပိုင်ကားတွေကိုတားပြီးတော့ချောင်းမြို့တွင်တဲ့နေရီကန်စစ်တပ်အထိုင်းစခန်းကိုပြန်ဆုတ်သွားတယ်လို့လျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တရင်တက်ခွဲ3ကထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကိုလျှက်စီးတက်ခွဲမုံရွာခရိုင်ပကဖ drone လက်ယုံတက်ဖွဲ့ငမိုးရိတ်စစ်ကြောင်းမုံရွာခရိုင်ပကဖလက်ယုံစစ်ကြောင်းຫນွေဦး Brothers Scotland နဲ့အညာမြေတော်လိုင်းရေးတက်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
မင်္ဂလာညချမ်းပါ2025ခုနှစ်မလ20ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါပထမအဆုံးတင်ပြမယ့်သတင်းကတော့69ချိန်မြောက်မြို့သမီးခြေဖြူကော်မရှင် Commission on Status of Women CSW69 မှာမြန်မာမြို့သမီးများ၏အခြေအနေအစီရင်ခံစာအားပြည်ထောင်စုဝန်ကြီးမှဖတ်ကြားတင်သွင်းတဲ့သတင်းဖြစ်ပါတယ်။ American နိုင်ငံနယူးယောက်မြို့ရှိကမ္ဘာကူလသမဂ္ဂရုံးချုပ်တွင်ကျင်းပလျက်ရှိသော69ချိန်မြောက်မြို့သမီးခြေဖြူကော်မရှင် Commission on Status of Women CSW69 သို့မြို့သမီးလူငယ်နှင့်ကလေးသငယ်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတော်စုစန္နာလှလှဆိုးမှတက်ရောက်ပြီးမြန်မာမျိုးသမီးများ၏အခြေအနေအစီရင်ခံစာအားဖတ်ကြားတင်သွင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ပြည်ထောင်စုဝန်ကြီးနော်စုဇန်နာလာလာဆိုဟာအမေရိကန်ပြည်ထောင်စုတို့အလို့သဘောကြီးစဉ်ဖြင့်ရောက်ရှိနေခြင်းဖြစ်ပါရဲ့ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဂျမ်ဖက်စကောင်စီမှဂျမိုင်းစောင့်ရှောက်မှုကဏ္ဍပေါ်ဂျမ်ဖက်တိုက်ခိုက်မှုပေါင်း1600ကျော်ကျူးလွန်ခဲ့ပြီးစစ်ရုံစည်းကမ်းစုစုပေါင်း365ခုထိခိုက်ပျက်စီးခဲ့တဲ့သတင်းဖြစ်ပါတယ်။လင်းနီတာကာလာတွင်ဂျမ်ဖက်စကောင်စီမှဂျမိုင်းစောင့်ရှောက်မှုကဏ္ဍပေါ်ဂျမ်ဖက်တိုက်ခိုက်မှုပေါင်း1600ကျော်ကျူးလွန်ခဲ့ပြီးစ ဆေးရုံစည်းကမ်းစုစုပေါင်း365ခုထိခိုက်ပျက်စီးခဲ့တယ်လို့မြို့သားညီညွတ်အစိုးရကျန်းမာရေးဝန်ကြီးဌာနရဲ့မလ19ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလ10ရက်နေ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စနဲမြို့ရှိတိုက်နယ်ပြည်သူဆေးရုံနဲ့ကတ်တပြေကျေးရွာကိုဂျမန်စစ်ကောင်စီကဒရုန်းနဲ့ပုံကျဲတိုက်ခိုက်ခဲ့ရမှာရဲသားတဦးသေဆုံးပြီးဆေးရုံအဆောင်များပါဝင်နေအိမ်20ခန့်မိလောင်ပျက်စီးခဲ့တယ်လို့ဖော်ပြပါတယ်။မလ10ရက်နေ့မှာလည်း Freedom Ranger FBI အဖွဲ့မှစစ်တပ်သား Medics များသည့်ရင်ပြည်နယ်တော်တူမြို့နယ်မှာဒံယာရပြည်သူများကိုစေကူတောင်းမှုပေးနေစမှာဂျမစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်စစ်တပ်သားတဦးနေရာမှာကြဆုံခဲ့ပြီးစစ်တပ်သားနှစ်ဦးပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာရရှိခဲ့တဲ့အနက်စစ်တပ်သားနောင်စင်းမှုဖော့အသက်25နှစ်မှာရရှိခဲ့တဲ့မိလောင်ဒဏ်ရာတွေနဲ့မလ10ရက်နေ့မှာကြဆုံခဲ့ပါတယ်။လင်းနစ်တာကာလာတွင်ဂျမစစ်ကောင်စီဟာဂျမရေးဆောင်ရှောက်မှုကဏ္ဍပေါ်ဂျမတိုက်ခတ်မှုပေါင်း1600ကျော်ကျူးလွန်ခဲ့ပြီးစေယုံစီကစုစုပေါင်း365ခုထိခိုက်ပျက်စီးခဲ့ရတာကဂျမိုင်းဝန်ထမ်းပေါင်း139ဦးကိုဂျမတ်စစ်ကောင်စီကတပ်ဖြတ်ခဲ့တယ်လို့ဖော်ပြပါတယ်။ဂျမတ်စစ်ကောင်စီဟာလူပလူဝါဒကိုင်းဆွဲထားတဲ့ဆီယနာရှင်ပြည်ပြည်လင်းနစ်ကြကာလာတွင်ဂျမိုင်းဝန်ထမ်းများစေယုံစီကံများနဲ့ဂျမိုင်းကန္တာပေါ်တမင်ပြစ်မှတ်ထားပြီးတိုက်ခတ်မှုများသည့်ဂျနီဗာကွန်ဗင်းရှင်းကမ္ဘာကုလသမဂ္ဂလူကြွေးကောင်စီဆုံးဖြတ်ချက်များလူသားချင်းစာနာထောက်ထားရေးနဲ့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာဥပဒေများကိုပြန်ပြောင်းတင်းတင်းချုပ်ဖောက်နေခြင်းဖြစ်တယ်လို့မြူသားညီညွတ်အစိုးရချက်မိုင်ဝန်ကြီးဌာနကထုတ်ပြန်ပါတယ်ရှင်ဆလပီတင်ပြပေးမဲ့တဲ့တင်ကတော့ဇာကာလာဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီနဲ့မကွေးတိုင်းပြည်သူ့အုပ်ချုပ်ရေးဖွဲ့များစီဝေးကျင်းပတဲ့တင်ဖြစ်ပါတယ်မြူသားညီညွတ်အစိုးရဇာကာလာဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီနဲ့မကွေးတိုင်းပြည်သူ့အုပ်ချုပ်ရေးဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေးထောင်မြင်းဆောင်2025ကိုမလ19ရက်နေ့လယ်တနားရီအချိန်မှာကျင်းပခဲ့ပါတယ်ကျွေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီအတွင်းရေးမှုအဖွဲ့ဝင်ဂျမိုင်းဝန်ကြီးဌာနတွဲပတ်အတွင်းဝင်မှအပွဲမှာစကားပြောကြားခဲ့ပါတယ်။အိမ်နောက်ပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်ပြီးသိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးရဲ့တာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့ပါတယ်။ဇူဘာတွဲဆောင်ပွဲသို့မြေရန်အတွင်းဝင်များဒုတိယအတွင်းဝင်များတွဲပတ်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့မကွေးတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်များတက်ရောက်ခဲ့ကြပါတယ်ရှင်။မြန်မာနိုင်ငံသားဥအောင်မြင့်တေဆုံးမှုတရားမျှတမှုရရှိရေးနဲ့ဖန်စီထောင်ချကမြန်မာစစ်ဘေးဒုက္ခသည်များအမြန်လွတ်ပြေးရန်တောင်းဆိုတဲ့သတင်းကိုလည်းတင်ပြပေးပါောင်းမယ်။မတရားဖန်စီထောင်ချကမြန်မာနိုင်ငံသားဥအောင်မြင့်တေဆုံးမှုတွေတရားမျှတမှုရရှိရေးနဲ့မနီပူနဲ့အာတန်ပြည်နယ်များတွင်ဖန်စီထောင်ချကမြန်မာစစ်ဘေးဒုက္ခသည်များအမြန်လွတ်ပြေးရန်တောင်းဆိုလိုက်ပါရယ်။မလ20ရက်နေ့အိန္ဒိယဖော်မြန်မာမှရပ်ဖက်ဖွဲ့စည်းများနဲ့အတူအိန္ဒိယနိုင်ငံဘဟုစုရထံအိတ်ဖွင့်ပေးစာပေးပို့ခဲ့ပါရယ်။တောင်းဆိုချက်စာကိုမြန်မာနိုင်ငံနဲ့အိန္ဒိယနယ်စပ်တလျှောက်ရှိရဲဘက်လူမှုဖွဲ့စည်း196ဖွဲ့နဲ့တောင်လင်းရေးစုဖွဲ့များကလက်မှတ်ရေးထိုးထားပါတယ်။လက်ရှိမှာမနီပူရာပြည်နယ်နဲ့အာတန်ပြည်နယ်များတွင်မြန်မာစစ်ဘေးရှောင်ကလင်းငယ်52ဦးပါဝင်149ဦးအကျဉ်းချခံထားရပါတယ်ရှင်။ ARD အမှတ်3တရရမှလမ်းပိုင်းလုံခြုံရေးစစ်ဆေးမှုများအားမြို့သမီးရဲမေများကိုတာဝန်ပေးထားလျက်ရှိတဲ့တဲ့တင်ကိုဆက်လက်တင်ပြပေးပါောင်းမယ်။ARD မှတ်သုံးတရင်မှလမ်းပိုင်းလုံခြုံရေးစစ်ဆေးမှုများအားမြို့သမီးရဲမေများကိုတာဝန်ပေးထားလျက်ရှိတယ်လို့သိရပါဗျ။မိမိတို့စုမုံနယ်မြေတွင်ဒေသလိုက်စီရေးလုံခြုံရေးစစ်ဆေးမှုများအားမြို့သမီးရဲမေများလည်းတာဝန်ယူထားလျက်ရှိပြီးမြို့သမီးရဲမေများ၏အခမ်းအနားကိုလည်းအလေးပေးဆောင်ရွက်တာဝန်ပေးလျက်ရှိပါတယ်လို့ဖော်ပြပါဗျ။မလ23ရက်နေ့မှာ ARD မှတ်သုံးတရင်ရဲ့ရဲဘော်များမှလမ်းပိုင်းစစ်ဆေးရေးများပြုလုပ်ခဲ့ပြီးမြို့ပြတွေနဲ့အနီးဆုံးမှာ ARD မှတ်သုံးတရင်အများတန်းရှိနေတယ်လို့ဆိုပါတယ်ရှင်။နောက်ဆုံးတင်ပြမယ့်သတင်းကတော့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1မှတပ်သားတင်များလက်ခံခေါ်ယူမဲ့သတင်းဖြစ်ပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1မှတပ်သားတင်များလက်ခံခေါ်ယူမည်ဖြစ်ကြောင်းအသိပေးကြေညာပါတယ်။ဆီယနာရှင်စနစ်ကိုမြစ်ဖြတ်ချေမှုန်းလို့ဒီယုံကြည်ချက်ခံမှာတော့လူငယ်လူရွယ်များကိုတပ်သားတင်များဖြစ်လက်ကမ်းကြိုဆိုလျက်ရှိတယ်လို့မလ20ရက်မှာထုတ်ပြန်ထားပါတယ်။လာရောက်ဒေါ်လန်တိုက်ပွဲဝင်လို့ပါကရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1ရဲ့ထုတ်ပြန်ထားတဲ့တပ်သားတင်ခေါ်ယူရေးစီကံချက်များကိုတရားစွာဖတ်ရှုပြီးနားလည်လက်ခံမှာကတရီခုံနဲ့တကွလာရောက်ရမှာဖြစ်ပါတယ်။ခြေကန်စစ်တင်နံများပို့ချပေးသွားမှာဖြစ်ပြီးပြည်သူစစ်သားများအဖြစ်လေ့ကျင့်သွားမည်ဖြစ်သောကြောင့်စည်ရဲပင်မမှုတန်းနဲ့ကျင်းဝတ်များကိုအထူးလေးစားလိုက်နာရမည်ဖြစ်ကတသားသည့်ဖြစ်ဝင်ရောက်လို့တဲ့ရဲဘော်များအနေနဲ့တင်နံကာလအတွင်းတော်၎င်းတင်နံကာလပြည်လင်းတော်၎င်းတရီခုံဝင်ချက်နဲ့ကျင်းဝတ်စည်ကမ်းများကိုဖောက်ဖျက်ပါကတပ်ဖွဲ့မှချမှတ်ထားသောစည်ကမ်းနဲ့အညီအေးအေးယူခံရမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မ
င်္ဂလာပါရှင်မနက်ဖြန်မက်လာ22ရက်နေ့တော်မူလေးဝတာခမ်းမန်းချက်တီကတော့ပင်္ဂလာပင်လယ်အခြေအနေမှာကပ်ပလီပင်လယ်ပြင်ပင်္ဂလာပင်လယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာတိမ်သင့်တင်ကနေတိမ်ထူးထွက်နိုင်ပြီးကြံပင်္ဂလာပင်လယ်မှာအများအပြားသားရနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကန်ယူတဲ့နယ်မုတ်တမခွေးဘက်မှာလေဟာအရှိအရှိမြောက်ဘက်ကနေတနင်္သာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်နေရှိနိုင်ပါတယ်မြဝကျုံမော်ဒေသတွေမှာတော့လေဟာအနောက်အနောက်မြောက်ဘက်ကနေတနင်္သာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်ရှိခိုင်ကန်ရရမှာလီဟာအနောက်အနောက်မြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းပဲခူးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကင်းနီပြည်နယ်တို့မှာနေရာကွက်ကြားမှုထိကျုံရနိုင်ပါတယ်။တနင်္သာရီတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တို့မှာတိမ်သင့်တင်ဖြစ်ထွန်းနိုင်ပါတယ်။ကြံတိုင်းဒေသကြီးနယ်ပြည်နယ်တို့မှာတော့အများအပြားသားရနိုင်ပါတယ်။နေပူချိန်တွေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းနဲ့ရခိုင်ပြည်နယ်တို့မှာပုံမှန်ပူချိန်ထက်မြင့်တက်နိုင်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာပုံမှန်ပူချိန်အောက်ကျဆင်းနိုင်ပြီးကြံတိုင်းဒေသကြီးနယ်ပြည်နယ်တို့မှာပုံမှန်ပူချိန်ခန့်သာရှိနိုင်ပါတယ်။မြို့ချိန်တွေကတော့တနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ရှင်။
ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့အမျိုးသမီးကန်တာမှာဖလော်တာဟန်တင်ဆက်ထားတဲ့တော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း153ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါယခုတစ်ပတ်အမျိုးသမီးကန်တာမှာကျမရဲ့ရေဒီယိုကန်တာအစီအစဉ်လေးကိုရှောင်လန်းခဲ့တာ3မိနစ်တာခရီးကိုရောက်ခဲ့ပါပြီတော်လန်ရေးကြီးအောင်မြင်မှုအလှကပါမှာယနေ့ချိန်မြမပြည်ကြီးရဲ့ပညာရေးသည်နေရာဒေသလျှောက်အကန့်အသတ်တစ်ခုလို့မြင်လာမိပါတယ်ပညာဆိုသည်မှာမြစ်တိနေရာမှာမဆိုတင်ကြားခွင့်ရရှိသည့်အခွင့်အရေးမျိုးရှိမှသာတရားမျှတတဲ့ပညာရေးဖြစ်မှာပါမြို့ကြီးပြည်ကြီးတွေမှာတူညီဝတ်စုံတွေဝတ်ကြပြီးပညာဤအရသာကိုအရသာဆုံးသည်ဆိုသည်ထက်ဘဝရဲ့အစဉ်တစ်ခုရဖို့ရှောင်လန်းနေကြသူတွေများကြီးပါဒီထက်ပိုပြီးအဆင့်တလန်းသူများလို့ဆိုမလားဒါမှမဟုတ်မြမပြည်ကြီးရဲ့ပညာရေးကိုဆုံးခဲ့သူလူငယ်များကလည်းယနေ့အချိန်မှာအတော်များလာခဲ့ပါပြီဒါနဲ့ဆက်ဆက်ပြီးနိုင်ငံတကာမှာပညာသင်ရင်းအလုံးတင်လုပ်နေကြတဲ့လူငယ်များရဲ့ဘဝကတိတ်ကိုပင်ပန်းလာပါတယ်ယနေ့အချိန်ပညာရေးကိုကြိုက်သည်မကြိုက်သည်ဆိုသည်ထက်ပေါင်ကန့်တမှုတွေများလာတဲ့ခေတ်စနစ်အောင်မှာမိမိတို့သားသမီးတွေကိုပညာနဲ့အလုပ်ဒွန်းတွဲနေတဲ့နေရာများကိုရွေးချယ်လာကြပါတယ်။ဒါပညာရေးနဲ့ပတ်သက်လို့မြမပြည်ကြီးရဲ့ယနေ့ခေတ်အချိန်လေးလို့ဆိုရင်ရပါလိမ့်မယ်။ဒါအပြင်မတူညီလာတဲ့နယ်ပယ်ဒေသတွေမှာဘုန်းခိုခြင်းများကပညာရေးအတွက်ပညာပေးဖြစ်စဉ်များဖြစ်နေသည့်ကိုပြည်သူတွေတွေ့မြင်နေကြမှာပါ။ငါတို့မှာငါတို့ရှိတဲ့ဆိုတဲ့စကားကမြမပြည်ကြီးရဲ့တနန်းတလျားမှာရှိနေတဲ့နယ်မြေဒေသချို့အတွက်ပဲဖြစ်ပါလိမ့်မယ်။မတူညီတဲ့ဘဝတွေကစစ်ကောင်းသည့်လက်တက်မှာရွေးချယ်မှုတစ်ခုဖြစ်လာသလိုလူလက်တန်းစားများနဲ့စည်ရင်းသားပြည်သူများအဖို့တော့ပညာရေးကစလို့မျိုးမျိုးဥပဒေအောက်မှာယိုယွင်းခဲ့ရတယ်။မိဘတိုင်းကသားသမီးတွေကိုအကောင်းဆုံးဆိုတာတွေကိုမျှော်လင့်ကြသလိုဖြစ်အောင်လဲဆွမ်းဆောင်ခဲ့ကြတယ်။အညာဒေသမှာတော့ပြည်သူတွေသေဆုံးမှုကလူဝိရေ9000ဆိုသည်မှာအတော်ကိုရက်ဆက်တဲ့စစ်ကောင်းစီရဲ့လုံရဲလို့ဆိုရင်ရပါလိမ့်မယ်။အသက်ဆိုတာအသက်ရှိသူတိုင်းတန်ဖိုးထားကြရမယ့်စီးတစ်ခုပါ။ဒီစီဟိုစီမကမ်းမဲ့သေးစိမ့်နိုင်သည့်လောရများသည့်ယနေ့ခေတ်စစ်ကောင်စီရဲ့နိုင်ကျင့်ရက်ဆက်မှုတွေလို့ဆိုရင်ရပါလိမ့်မယ်ဒီခေတ်ဒီစနစ်မှာပညာသင်ကြားနေတဲ့လူငယ်တွေရဲ့စနစ်တစ်ခုကိုမမြစ်သက်လို့တော်လန်ရေးမှာပူးပေါင်းပါဝင်နေသည့်ဒေသပြည်ဆောင်ပြည်နယ်ဆောင်မှလူငယ်တွေမှာပညာရေးဆိုသည်ကိုသင်ကြား권ရှိပါလျက်ဤမျိုးစုံဖြင့်ပေါင်းခတ်သလိုစာသင်ကြားမှုတမျှကိုပုံကျဲခဲ့ကြတယ်ကျောင်းသားဟူသည်မှာစာသင်ကျောင်းများမှာအနာဂတ်စီတိုဆိုသည့်ကျောင်းသားလူငယ်များရဲ့ဘဝတွေကိုဖျက်ဆီးပြယုံသမကပညာရေးမှာကြောက်စိတ်ကိုပါလက်နက်နဲ့တပါးတည်းချိန်ချောက်ခဲ့ကြတယ်။ယနေ့အချိန်မှာရင်းရင်ပုံသံဆက်သက်နဲ့တန်းမိရှို့ခံမြင်ကွင်းများနဲ့လူငယ်လာတဲ့ကလေးငယ်များရဲ့အသီးစိတ်နဲ့လမ်းဆန်းခွင့်မရအောင်စစ်ကောင်စီကရရဆက်ဆက်လှုံ့ဆော်ခဲ့ကြတယ်။ဒီလိုနဲ့မျိုးပြနေစကောင်းစီပညာရေးစနစ်အောက်မှာလူငယ်များရဲ့ဘဝအတွေ့အမြင်တွေနဲ့ဒေါ်လာရင်းအင်အားစုများတီးယာနေပေဒေသမှကလေးငယ်များရဲ့ဘဝတွေဟာတိတိတသားကောဟလာကြတယ်။ဒါအပြင်စကောင်းစီကိုယနေ့အချိန်ထိမထောက်ခံသည့်ပြည်သူများရဲ့ကလေးငယ်များဘဝပညာရေးစနစ်ဆိုတာကလည်းကတ်သတ်မှုမျိုးစုံနဲ့ပြည်သူတွေကိုချိန်ချောက်ထားလေရဲ့ပညာကိုကန့်သတ်ပိတ်ပင်ချုပ်ချယ်ခွင့်ဆိုတာအာနာရှင်လက်ထက်တစ်လျှောက်လုပ်ခဲ့သည့်စနစ်စိုးကြီးပါ။ပ ြည်သူဆိုရလက်ထက်မှာအကောင်းဘက်ကိုဦးတည်နေသည့်ပညာရေးပညာသင်ခွင့်အခွင့်အလမ်းများနဲ့ဌာနဆိုင်ရာပြည်ပပညာသင်ခွင့်ပါမကျန်ဗီဇာများစွာရခဲ့ကြတာယနေ့လက်ရှိစစ်ကောင်စီဝန်ထမ်းများအသိဆုံးမှာထိုချင်းကအခွင့်အလမ်းတွေကိုတရထင်းနဲ့အာနာသိန်းယနေ့ချင်းထိအစိုးရဆိုသည့်လက်ကင်ထုတ်ကိုပိုင်းပိုင်းနိုင်နိုင်မဟုတ်ပဲဝေယမ်းနေလိုက်တာကြီးသူအတွက်တော့စင်ရတင်းကြီးတဲ့မှာအသက်ရှူရမ်းတက်ပါပဲဘေယာမကြီးသူအတွက်ဖြစ်မလားသည့်စနစ်မှာအာနာရှင်များအတွက်လက်ကင်ထုတ်ကအစိုးရအစားလက်နဲ့နဲ့ကြီးသူကိုနိုင်ကျင့်သည့်ငွေရှာသည့်စနစ်ကြီးကတစ်နှစ်ထက်တစ်နှစ်ကြီးဆိုးလာတာပါပဲလူငယ်များအတွက်ခွင့်ရေးတိုင်းကငွေနဲ့အသက်ဆက်ရသလိုမိမိကိုယ်ပိုင်ပညာရှာရသည်မှလည်းငွေကိုလန်းခင်းကြရတယ်ဘယ်တော့မှမပြီးဆိုးနိုင်တဲ့ပြည်သူတွေရဲ့ဒုက္ခဆင်းရဲခြင်းမှာမိခိုးငွေနဲ့နိုင်ရမဲတွေက၆သွေးနေတဲ့ရာသီတွေပါမတူညီတဲ့ဝတ်စုံအောက်မှာမတူညီတဲ့သွေးတွေစီးဆင်းနေကြတယ်မတူညီတဲ့နေရာဒေသတွေမှာမတူညီတဲ့ဘဝတွေရုန်းကန်နေကြတယ်မတူညီတဲ့နေရာတွေကအပြုံးတွေပျောက်ကွယ်ခဲ့ကြတယ်လူသားချင်းချင်းလောကအကျိုးကိုရှေးရှုကြမယ်ဆိုရင်အမောင်တွေမဖုံးတော့တဲ့နေရာတွေကိုပိုင်ဆိုင်ကြမှာပါခုတော့မတူညီခြင်းများစွာကပဲလူသားတွေရဲ့ဘဝတွေကိုဆုံးရှုံးခဲ့ကြရသလိုယနေ့ချိန်ထိကလေးများရဲ့အနာဂတ်မှာပညာသည်ဘောင်ကန့်တတ်မှုများနဲ့အာဏာရှင်ရဲ့အနိုင်ကျင့်မှုကိုခံကြရပါတယ်ဒါကြောင့်ပြည်သူကယနေ့ချိန်ထိပညာဆိုးတဲ့စနစ်ကောင်းတစ်ခုကိုလူငယ်တိုင်းဒန်းတူအခွင့်ရေးရဖို့အာဏာရှင်ကိုစန့်ကျင်နေကြတယ်။ပြုပြင်ပြောင်းလဲမှုတိုင်းကတော့ကောင်းသောစနစ်စည်းကိုဦးတည်နိုင်မှသာလူငယ်တွေအတွက်အနာဂတ်ဆိုတာပွင့်လင်းရသည်ဖြစ်လာမှာပါ။ဒါကြောင့်ကျမတို့လူချင်းသည့်ပန်းတိုင်းသည်တူညီသည့်ဝတ်စုံကိုယာတီတိုင်းဝတ်ခွင့်ရဖို့ကြိုးစားဖို့လိုသလိုတစ်ဖက်မှာလည်းပြည်သူတွေစည်းလုံးချင်းဖြင့်ဒေါ်လန်ရေးပန်းတိုင်းမှာအထောက်အကူပြုကြရင်တော်လန်ရေးဤအောင်မြင်မှုအလကဘာကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။ Radio NUG မှဆက်လက်အသံလွှင့်နေပါတယ်။ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ကရင်ပြည်ကယားဘာသာနဲ့တပတ်တွင်းသတင်းတွေကိုတော့ခူးတွေကဖက်ကြားတင်ပြပြီးသွားမှာဖြစ်ပါရယ်ခင်ဗျာ
ဘာမဖက်စီလောပလီတမှုပဲစင်ခုံရရှုခဲရေဒီယိုအန်ယူဂျီတနွေကိုအရိကြာရင်နဟစ်စုထီလူပဲစီနာကရာလီငုံနပါဘာမခူးတွေနေပြဲခလူးလရိကြာရင်နမှာကရန်ပြစ်တက်ကလေးအပလော့မှုအလိမဆန်နီတူပြင်မနာကလေးယူကလိုက်ကလိုအဒုခုကိုဆိုင်အခုရင်နသူကြီးမထေဖျာဘဲနီတူဖမဆူဖူအငိနီဘီဒော်ဗီဒူကလီမာဘူရင်တော်အလိတိထေလူနီတူလီလဲအရိကာရင်နဟိဆူထေလူပဲစီပါကယန်ပြတိကလီအပလော့မှုအလိမဆာနီတူပြေမနာကလီယူကလိုက်ကလိုအဒူခုရဲဘော်ကိုဆိုင်ရင်နသူကြီးမထေဖျာဘဲနီတူဖမဆူဖူစီအငိနီဘီဒော်ဗီဒူကလီမာဘူရင်တော်ဘေမတ်စလက်ရှင်နဆူငီရင်နဒီထေလူနီတူလီလဲဖွေးနာပြေဘေမတ်စလက်ဆူငီမော်ထခွီတမှုနဲ့အခဲကရန်ပြည်တဲ့ဟေကူခါလေး MSUV မှုညီဖက်တဖက်တမဟာမှုဖိုးခွာရင်တော့ညချေတညာရှင်နီဒီနာကရန်ပြည်တဲ့ကလေးအပလော့မှုဘဟုကော်မတီဖူဘူမှုတူတိုင်ဟန်အငဲအဟယာယနီတူကလေးယူကလပ်ကလိုအဒူခုရဘော့ကိုဆိုင်ဖွေဟေနမ ACD ထေလူနီဒီရင်လာပဲနေပြည်တော်ဗီဒူကလေးမဘူရင်တော့ဘေမတ်စလန်ညူညီရင်နအတဲ့ဟူနီဒီကရန်ပြည်တဲ့ကလေးအပလော့မှုနီလို့ဖုန်အခဲ ACD ဟူကခိဆာနီဒီနာမာဦးနော့တူအပလက်ကိုအရှိခေရင်နာမှာဂျင်းမြထေတင်ညာတင်းနီတူတဂရန်ပြစ်တိကလီအပလော့မှုဟေကူခါလီအညင်အစီအကျဲရီနီတူဖုန်မာနာရောဘဟုကော်မတီစီရင်နညချင်မဲလီပလိုနီဒီနာမှာဦးနော့တိုဟေနာမှာစင်ငင်နီတူဘေမတ်စလက်ရှင်နဆင်ငီရင်နနီဘီရောဗီဒူကလီမာဘိုနာဒပေါ်ဆူပေါ်လာအပလော့မှုစီရင်နာရောအစီထွချီနီဒီနာအခဲဂရန်ပြစ်တိကလီအပလော့မှုယုံလေဦးနီဒီခါလီတဖူရင်နအမေချင်းမေချူမေဆာနီကာတူရဲဘော်ကူဆိုင်ဖူနမြတ်ချင်းနီကာတူဖူရီဟိနမစင်ငင်နီဒီနာတယ်ရီတေကာရင်နာပရေအလိမေပလော့ချီလူနီဒီလူနာအရှေခဲကူဖက်ခုံနိုဒရှိထေတကေ PDF ကလီဖူရီနဒီလျာနီကာတူဆဲဆူရှိနာတဖရေအရီကာရင်နဟေဆူတီလူပဲစီပါဖက်ခုံနိုရှိထေတကေ PDF အပလော့မှုရင်နာမအစီမေပလော့ချီလူနီဒီဘေအနာနီရီနေရှင်နာတနာမတ်စလက်ရှင်နာညာညေတူနီဒီအနာနီရီနေရှင်နာညာနာမတ်စလက်ရှင်နာညာညေရင်နာမတခြားတဲ့ပါကူရင်နဂလီဖူဆူရှင်နာတဖရေနအဒီလျာနီကတူဆဲဖုန်ဟင်နာမစင်ငင်နီဒီဖဲခုံနိုရှိထေတကေ PDF အပလော့မှုရင်နာရော ဖေခိုဗီမူကူအိုတခြားတဲ့ပါတီကေပူစီနုအမေပလော့ချလူနီကြတီဘေအနာနီရီနီရှင်နာတနာမတ်လက်ရှင်နာညာငီဖွေနာပဲအလီမေပလော့ချလူနီတွေတင်းနီတွေခုညာအစာပါဖရိုနီတနာဒဘောဆဘောလာအပလော့မူစီဖုန်ဒီလူထေနီကြတီနာပဲဖေခိုနိုရှိထေတကေပီဒီအက်အပလော့မူရင်နာမှာဝိနာအရှေခဲတပဟယာယင်းနုမေပလော့ချရှာပါဖရိုနီတနာဒဘောဆဘောလာအပလော့မူစီပါဖုန်အထအချေရရှိနေတူဖနာပါတဆူစင်ငင်းညီတူဘီလွီနာတခြားတဲ့ပါအရှိခဲကူရင်နာမှာလင်းနီပဲနီတူဒီမိုကရေစီအငင်းတခြားတဲ့ပါအကူဒီလျာနေကြတူဆက်ဖက်ကူဟာစီအငင်းနာဖက်ခုတ် PDF ကူအိုအဒီလျာနေကြတူဆက်ဖက်ကူဟာဆိုရှင်နာတဖရေအငင်းဂျာဒူဇင်းညာနီတူဖုန်ရေတိုင်ငင်းအမောငီနဲအစိမမမေတရားနေကြတူဖုန်တဆူစင်ငင်းညီကြတူဖွေဟင်နာမှာစင်ငင်းညီတူနာတရွေတဲ့ကြရင်နာပဲမူပြဗီမအကူကလမကောက်စီအပလော့မူရင်တော့အစီရှပါမယ်ပြင်းနီတူထီကေပူစီဟီဖျာဖုန်အရိကြရင်ဟေဆူထေလူပဲစီပါဂယာလီကေမူပြဗီမအကူကလမကောက်စီအပလော့မူရင်တော့ထီကေပူစီလေဦးနီတူဟီဖျာခါလီနအခေတာနီဒီနာဒရိုစီအမေပြင်းနီတူဖုန်ဟိနမ KNTF ရင်တော့ဒီလူထေနီကြဒီရင်ပါတယ်ဒီမတ်လေတငီအသွင်းနီတွေပဲရှင်းနာညာငီရင်နကလမကောက်စီအပလော့မူအလေးမပြင်းနီတူထီကေပူစီဟီဖျာနအိုအင်းဤသူဖွင့်လာတော့ဘေမှုပြေဗီမှုကူရင်နာမှာရှင်နာညာမိတ်တပတ်ချာနရှင်ရပလော့ဒူဘေပြင်းနီကြတူဖွင့်နေဟင်နာမှာစင်ငင်းဤသူနေခိုးနေကေဆပါနီတခါလီမာမာတို့အိုနီတူဘေမှုပြေဗီမှုအကူဗီကီခါလီစီရင်နကလီမဲအောက်စီအပလော့မှုရင်နာတော့ပုန်ကြီးပုန်ကြီးအစီဟာဗီတာနီတူဘုံနာဒရော့ဖွင့်နေစီအခေတာနီတနာရှင်ရပလော့ဒူစီဖွင့်နေအခေအစီမေမမေဒီယာဆပါမေပြင်းနီတူထီကေပူစီဟီဖျာဖွင့်နေဟင်နာမှာစင်ငင်းဤသူပြန်လာနေရီနေရှင်နယ်လွီနာဒီဇင်ဘာလက်တနေ့ဒီခုညာကလီမတ်ကောက်စီအပလော့မူရင်အေစီတက်ကနုရှာပါနီဒီမူပြဗီမူအကူဖွင့်တဲ့အခဲဘုံကြီးပွင့်ရင်နာမှာအစပါကခေရှူနီဒီနာအိုအဲနီဒီဖွင့်တာတော့ထီကေဖူးစီရင်နာမှာလက်ချိလေကတနေရချစ်ကဘဲနီဒီအညက် KNTF ရင်နာတော့တဆူစင်ငင်းနီဒီဖွေဟင်နာမှာစင်ငင်းနီဒီနာတရီတဲ့ကြာရင်နာပဲကရလီကေကူတော်ဆိုအဲ့တကီခါလေးရင်နုထိုက်တရွှေစီနာထုတ်ထေအနီဒူဖုန်တဲ့တက်ခုစီလလပပအူထုဖွင့်လာတော့မြတ်ထေဘဲနီဒီနာတပြတရှေအရိကြာရင်နဟေစုထေလူပဲစီပါဂယာလီကေကုလေကလတဖာယီနီဒီတရှာတပါခါလီစီနာဒေါ်ဆုခါလီစီနာမှာထိုက်တရွှေစီနအထုတ်ထေအနီဒူဖုန်တဲ့တက်ခုစီနာမှာလလပပအူနောတို့တပြတရှေစီနမြတ်ထေနီဒူဖုန်ဟေနမှာဒီလူထေနီကြာဒီနာပဲဖရူဆိုဒီမောဆိုဘောလခဲဖာဆောင်နာဖေယူကေကခါလီလေကလတဖာယီနီတေတသတပါခါလီစီယင်နလေအီလီအိုချီစီဖူပလီနိုတိုဖွင်နာရောဖိုက်တေရွှီစီနအထုထေအနီတူဖွနပြနာနီရီနေရှင်ညာနာကူယနာမကလီမန်အပလော့မူစီအတုတ်ကနူနီတူဖွင်နာရောကလျာစီယင်နမအပီနီကြတူလစ်ဒီယာကာနီတီတခုစီနာမအနိပါတိုအိုရက်ကေကလေဟျာကနူနီတီတခုစီနာခုညာလေးထုထင်းဒီတဲ့ရွှေစင်းနအတော့ပင်တော့တို့ဖွင့်လာတော့တမဲကျူးစီနာမှာအလိုအဲနီဒီဖွင့်နေဟိနာမှာစင်ငင်းနေတူကီယာလီကေကူနလက်ကျပြနီဒီတဲ့ရွှေရှိခါလီစင်းနအိုနီဒီမာနာရောတခုစီနာမှာအိုနီဒီပါရာစီတမောစီထရင်အမောက်စလင်ဖွင့်နေဖက်ဖိုက်တဲ့ရွှေစီအငင်းဘိန်တော့နီဒီတခုစီနာမှာအလိုနီဒီဖွင့်နေဟိနာမှာစင်ငင်းနေတူခုညာလေးထုထင်းနီဒီဖိုက်တဲ့ရွှေနိကစဲနီဒီရင်နာမှာအဲ့တကီအထုထင်းနီဒီပကျဲဖွင့်နေထတရှိနတရှိဦးနီဒီတဖရေဟိနမအရနီလော့ပလီဟိဖျာကူစီဖွင့်လာတော့စစ်ပလော့ကူနီဒီနာမဦးနီဒီဖွင့်နထတမေချူစီနာမအလူအဲနီဒီဖွင့်နဟိနမစင်ငင်းနီဒီနာတရီတဲ့ကြာယူနာပဲခွန်ရဟိဆိုဒေလီပဲစီရေဒီယိုအန်ယူဂျီတန်ရကူရီကြာမထင်းနီကြာဒီပေဟောနီတာနီဒီပွားမဖက်စီလော့ပလီအမိုရယာဂျူယာထက်ဆင်နီလော့ဒီပွန်နတဖရေပါနီတပွီတတရီ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမည်။